အင်းနဲ့ခြေရွာသားတွေအနေနဲ့အခုခါမှာလုံခြုံမှုရှိတယ်လို့ခံစားရတဲ့အကြောင်းခြေရွာအုပ်ချုပ်ရေးမှူးကပြောပါတယ်မတူကွဲပြားတဲ့လူမှုအတိုင်းအဝန်တစ်ခုကြားမှာဟိုးရင်နှစ်ပေါင်းများစွာကလို့အထူးတကားငင်းညမ်းစွာရှင်တွဲနေနိုင်ပုံကတော့မဖြစ်နိုင်တော့ဘူးလို့လည်းဆိုပါတယ်နိုင်ငံတကာသတင်းမီဒီယာတွေကအင်ဒီယန်ရွာအနီးမှာမော့စလင်ဆယ်ဦးတပ်ခံရတဲ့ဖြစ်ရပ်ကိုပဲသိရှိစိတ်ဝင်စားပြီးကျန်တဲ့ဖြစ်ရပ်အပေါ်တွေကိုတိတော်မတိကြတဲ့အပေါ်မှာမချေနှက်တဲ့စကားလဲပြောဆိုခဲ့ပါတယ်ဆိုရတဲ့ဖြစ်ရပ်တွေနဲ့ရှင်တွဲပြီးနိုင်ငံတကာသတင်းမီဒီယာတွေမှာတင်ရှားလာတဲ့အင်ဒီယန်ရွာဒီကနေ့ပဲအခြေအနေမှာရှိနေပါသလဲကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတချို့မှာရုံးဝင်းစံကပြိပခဖြစ်ရတွေရှိခဲ့တာတောင်မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတီတီငင်းငင်းရှိခဲ့တာကြောင့်အင်းတင်ရွာကပေးတဲ့ငင်းချမ်းရေးသင်ခန်းစာဆိုပြီးပြည်တွင်းထုတ်မော်ကွန်းမဂ္ဂဇင်းမှာ2015ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ဘုံနဲ့တင်စားရေးသားဖော်ပြခံခဲ့ရမှုပါတယ်။မောင်းတော်တို့မျိုးလုံးနှီးပါမှာရခိုင်နဲ့မွဆလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မာကမွဆလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိကြေးရွာအုပ်ချုပ်ရေးမှူးကိုကျော်စွန်းမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားလဲဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2016ခုနှစ်ဘုံကားပိုင်းလောက်မှာစားပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူး။ကျွေးတွေကိုမငှားတော့ဘူး။ဆက်အွေမလုံးတော့ဘူးဖြစ်တယ်။လုံးတဲ့သူတွေကိုလည်းသူတို့အချင်းချင်းတတ်တယ်။နှိပ်စက်တယ်။အဲ့လိုပုံစံမျိုးနဲ့လုံးလာတယ်။ဒီ2016ပိုင်းနောက်ပိုင်းမှာပေါ့။
2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နဲ့အသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပိုပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတချို့ကတပ်ပစ်လိုက်ပြီးတော့အစုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Riders တရင်တော့တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကြီးရဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအပြင်800ကျော်ပဲရှိတဲ့အင်းတင်ရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မိုးစလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေ။အခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ဘဲအင်းတင်ရွာတရွာပဲရှိပါတော့တယ်။ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကိုကျော်စိုးမှုကပြောပါဗျ။လူချင
်းကတော့ကျွန်တော်တို့ဟိုပုံမှန်နဲ့ပြောလို့ရှိရင်ကလာမရှိရင်လူချင်းတော့ပဲကျွန်တော်တို့ကတော့အရင်ကကလာရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်ဘင်္ဂလီတရှိတဲ့အချိန်မှာကျွန်တော်တို့ဘယ်နဲ့တက်မလဲဟိုကဘာဖြစ်မလဲ။လူတို့မရှိလို့ဘူးဆိုလို့ရှိရင်ကျွန်တော်ကလူချုံသွားပြီ။အဲ့လိုပဲကျွန်တော်ခံယူရတယ်
။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားစရာရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေစေဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရတခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမှုပြောစကားကထင်ဟပ်နေပါတယ်
။ဟုတ်ခဲ့တဲ့လာက29ရက်တည်းကသတင်းမီဒီယာဖွင့်လာတယ်ဒီ။ဒါလည်းဒီမှာဆရာကစားကျွန်တော်မေးတယ်ကျွန်တော်အင်းနဲ့မှမရှိတော့ကျွန်တော်မသိဘူး။ဒီနေ့ရှိမှာကျွန်တော်ကထပ်ပြီးပြန်မဲတယ်ဟိုအင်းနေမှာဒီဖြစ်စဉ်တော့ကအကျမ်းမဲ့ဖြစ်စဉ်တော့ကဟိုက29ရက်ပေါ့နော်ဒီ2016အဲ့တော့ကဥမုံနေတည်သွားတဲ့ဟာတိလာတတိယကျွန်တော်ကအင်တာဗျူးတဲ့မီဒီယာသမားတွေကိုလည်းမသိဘူးပြီးလို့ရှိရင်ကျွန်တော်ထပ်မဲတယ်မော်တော်မြောက်ပိုင်းမှာဟိုရေးပေါ်ရားဆိုတဲ့ယောမှာဟိန္ဒူလူမျိုးတရားကျော်အသက်ခံတယ်အဲ့ဒီဟာတော့တိလာမီဒီယာကျွန်တော်ထပ်မဲတာအဲ့ဒါလည်းမသိဘူးလေအဲ့ကျွန်တော်အဲ့ဝဲနေတယ်လို့ဒီဒေသလာပြီးတော့ဒီဒေသမှာဘာဖြစ်ပြင်းနေလဲဆိုတာကိုအခုလုံးသိရမှာမီဒီယာဆိုတော့တိတိနဲ့တိထားတဲ့ဟာပါလေအင်းဒီမှာဥမောင်းနေအသက်ခံရတဲ့ဟာကိုမသိရင်ထားလိုက်ပါမော်တော်မြောက်ပိုင်းမှာဟိတူလူမျိုးတရားကျော်အသက်ခံရတာတော့သိနေတာပ
ါဒီဖက်နဲ့တစ်ဖက်ရုံးဝင်းစံခတ်အခြေအနေနဲ့တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ချင်းကကိုကျော်စိုးမှုဟာရွာမှာရှိနေတာမဟုတ်ဘဲအဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုတ်ချုပ်ရည်မှုဖြစ်တာလဲ10လောက်လောက်ပဲရှိပါသေးတယ်VOA အပါဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစူးစမ်းပေမဲ့လည်းဖြေဆိုခြင်းသူမရှိပဲသူတို့တွေအားလုံးဟာရွာဖုံးကြီးကျောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်အသက်ခံရလို့ဒေဆုံးသွားသူဥမောင်နေရဲ့ဇနီးဖြစ်သူကဆိုရင်သတင်းမီဒီယာတွေကမေးမြန်းခွင့်ပန်ကြားတာကိုတူတူခါခါညင်းပယ်တယ်လို့ဓာတ်ပုံဗီဒီယိုတွေလည်းလုံးဝရိုက်ခွင့်မပြုပါဘူးသူပြောတာကတော့အရင်ရင်ကသူအများကြီးဖြေဆိုခဲ့ဘူးပေမဲ့လည်းဘာမှထူးခြားမလာတာကြောင့်ပါတဲ့သူပြောတဲ့ဘာမှထူးမလာဘူးဆိုတာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့ဖြစ်ရမှာပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့အချင်းကျနေသူသူ့ရဲ့သားကြီးနဲ့သားလက်တို့နှုတ်ဦးပြန်လွတ်မလာသေးတာကိုရည်ညွှန်းတာပါဒီလိုမျိုးဒဏ်ရာတွေနဲ့ခံစားနာကျင်နေတဲ့အင်းတင်ရွာလေးဟိုးအရင်လိုအေးအေးချမ်းချမ်းနဲ့ရှင်တွဲနေတဲ့နိုင်တဲ့အခြေအနေပြန်ရောက်နိုင်ပါဦးမလားအုတ်ချုပ်ရည်မှုကိုကျော်စိုးမိုးကတော့
ကျွန်တော်တို့ကဘာမှမလုပ်တဲ့ဟာကိုသူတို့ကလာပြီးရင်စချတဲ့ဟာကိုပြန်ပြီးတော့တအားတော်လာဖြစ်မယ်ဆိုတာမလွယ်ပါနဲ့
အင်းဒီရောကို VOE နဲ့တခြားသတင်းမီဒီယာတွေရောက်တဲ့အချိန်မှာရွာသူရွာသားတွေဟာသူတို့ရဲ့နေတူဝဘဝကိုပုံမှန်ဖြတ်သန်းနေပြီးကျောင်းသားကလေးငယ်တွေလည်းကျောင်းတက်ဖို့ပျော်ပျော်ရွှင်ရွှင်သွားလာနေကြတာကိုမြင်တွေ့ခဲ့ရပါတယ်ခင်ဗျာ။